ဖွင့်လင်းမြန်မာရှေ့ဆောင် Open မြန်မာ Initiative အဖွဲ့ဟာလွှတ်တော်စောင့်ကြည့်လေ့လာရေးနဲ့နိုင်ငံရေးတင်နန်းတွေတင်ကြားပို့ချပေးရေးရည်ရွယ်ချက်နဲ့ဖွဲ့စည်းခဲ့တာဖြစ်ပါတယ်။ဒီအခမ်းအနားမှာ88မျိုးသက်ငင်းချင်းရေးနဲ့ဖွင့်လင်းလူဖွဲ့စည်းကောင်းဆောင်ကိုမင်းကိုနိုင်ကလွှတ်တော်ပြင်ပကနေပြည်သူတွေရဲ့နှုတ်ကြမှုတာဝန်ယူမှုနဲ့ကိုယ့်အခွင့်အရေးကိုရယူနိုင်ရေးအတွက်လှုပ်ရှားဆောင်ရွက်နေတဲ့လူပုဂ္ဂိုလ်တွေလိုအပ်တယ်လို့လွှတ်တော်တင်မှာဝင်ရောက်တာဝန်ယူရေးအတွက်စနစ်တကျလေ့ကျင့်ထားတဲ့သူတွေလည်းလိုအပ်ကြောင်းပြောပါတယ်။နိုင်ငံတွင်းမှာဖြစ်ပေါ်နေတဲ့ပြဿနာတွေကိုဖော်ထုတ်နိုင်အောင်သာမကဖြေရှင်းဆောင်ရွက်နိုင်တဲ့နိုင်ငံရေးသမားကောင်းတွေမွေးထုတ်ရေးအတွက်သူ့အနေနဲ့တိုက်တွန်းကြောင်းဒီနေ့အခမ်းအနားမှာကိုမင်းကိုနိုင်ကအခုလိုပြောပါတယ်။
ကျွန်တော်တို့ကမတရားမှုတွေကိုဖော်ထုတ်တာကိုလည်းသဘောတူပါတယ်။အဲ့ဒီမတရားမှုကိုပြင်းမြောက်အောင်မြင်သွားအောင်ဘယ်လိုဖြေရှင်းမလဲ။အဲ့ဒီဖြစ်စဉ်တစ်ခုတည်းအထိပါနိုင်ဖို့အဲ့ဒါမျိုးတွေကျွန်တော်တို့လုပ်နေပါတယ်။ဒါကြောင့်Open မြန်မာ initiative ကနေပြီးတော့တင်နန်းတွေသူတေသနာလုပ်ငန်းတွေအဲ့ဒီကထွက်လာတဲ့တင်နန်းသားတွေဟာလေပြဿနာကိုပေါ်ထုတ်သူတွေဒီမှာမကပြဿနာကိုပြည်내ဒီထိသွေးနွေးအပြေရှားတတ်တဲ့သူတွေထိဖြစ်ပါစေလို့လည်းကျွန်တော်ဆန္ဒပြုပါတယ်
။ဒီနေ့အခမ်းအနားမှာပထမအကြိမ်ကနေစတမအကြိမ်ထိလွှတ်တော်အစည်းအဝေးအတွင်းဆွေးနွေးတဲ့အမေးအဖြေတွေကိုစုစည်းထားတဲ့လွှတ်တော်စောင့်ကြည့်လေ့လာရေးအစီရင်ခံစာအမှတ်၁ကိုလည်းစတင်ဖြန့်ချီခဲ့ပါတယ်။ပွင့်လင်းမြမရှစ်ဆောင်ရဲ့အမှုဆောင်ဒါရိုက်တာဦးအေးကျော်ကပြည်သူတွေလေ့လာနိုင်အောင်လွှတ်တော်စောင့်ကြည့်လေ့လာရေးအစီရင်ခံစာအမှတ်၁ကိုစတင်ထုတ်ဝေခဲ့တာဖြစ်ကြောင်းပြောပါတယ်
။အဲဘာယူရချက်ဖြစ်မလဲလို့ပြောမယ်ဆိုရင်တော့ကျွန်တော်တို့ဒီလွှတ်တော်တကူလို့စောင့်ကြည့်လေ့လာရေးအစီအစဉ်တွေလုပ်တဲ့အခါမှာအစိတ်အပိုင်းတစ်ခုအနေနဲ့ပေါ့နော်ပထမဆုံးစလုပ်လိုက်တာပေါ့အဲ့လိုပထမဆုံးစလုပ်လိုက်တဲ့အခါမှာမိကုန်းနေဘလောက်တော့မိခဲ့ကြသလဲဆိုတာကိုပြည်သူတွေသိသွားမယ်ပေါ့နော်ဘယ်လိုလူမျိုးတွေကမိကုန်းနေအများကြီးမိသလဲပေါ့ဒါတွေလည်းပြည်သူတွေသိလာမယ်ပေါ့နော
်88မျိုးဆက်ငင်းချင်းရင်းနဲ့ပွင့်လင်းလူဖွဲ့စည်းကောင်းဆောင်တူဖြစ်သူကိုကိုကြီးကဒီသူတေသနာအဖွဲ့ဖြစ်ပေါ်လာဖို့အတွက်ကြိုးပမ်းခဲ့ရပုံနဲ့ရည်ရချက်ကိုအခုလိုပြောပြခဲ့ပါတယ
်ဒီပွင့်လင်းမြန်မာရှေ့ဆောင်Open မြန်မာ initiative ဆိုတဲ့အဖွဲ့အစည်းဟာတကယ်ကိုသူတေသနာပြည်သူတတ်တာနဲ့ဆက်ပြီးတော့တည်ဆောင်သွားနိုင်ဖို့လက်ရှိလုပ်နေတဲ့လူငယ်တွေဒီမကဘဲနဲ့သူတေသနာမျိုးပြင်မှာကျွမ်းကျင်တဲ့စိတ်ဝင်စားတဲ့လူငယ်မျိုးဆက်တွေပါတယ်ဖြည်းဖြည်းနဲ့ကျွန်တော်တို့ဒီအဖွဲ့အစည်းထဲမှာတိုးချဲ့ပြီးတော့အားကောင်းလာဖို့ရည်ရွယ်ပါတယ်ဒါကြောင့်ကျွန်တော်အကြံပေးတစ်ယောက်အနေနဲ့ဒီပုံလေးမြန်မာရှေ့ဆောင်အရှင်ရလာဖို့အားကောင်းလာဖို့ကျွန်တော်စူးစမ်းပေးနေတာဖြစ်ပါတယ
်ဒီသူတေသနာအဖွဲ့အနေနဲ့နိုင်ငံရဲ့ကျင်းသားဟောင်းတွေရဲ့မိသားစုဝင်တွေဘဝမြင့်တင်ရေးစိတ်သက်ပြန်လည်ထူထောင်ရေးတင်နန်းတွေကိုလည်းတနိုင်ငံလုံးအတိုင်းအတာနဲ့ပို့ချပေးသွားမယ်လို့သိရပါတယ်။ပွင့်လင်းမြမရှစ်ဆောင်အဖွဲ့ဟာလူမှုရေးနဲ့စီးပွားရေးကွာဟချက်တွေရောပါစေရေးအတွက်သုတေသနနဲ့ပညာရေးလုပ်ငန်းတွေကိုနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းသိရပါတယ်ခင်ဗျာ။